မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းပဋိပက္ခဖြစ်ပွားရာနယ်မြေတွေကနေအိုးအိမ်စွန့်ခွာသွားရသူတွေအိမ်ပြန်လာနိုင်ရေးအတွက်အကူအညီပေးမဲ့စီမံကိန်းတရက်ကိုအကောင့်ထဲပေါ်ဖို့ရှိကြောင်းဂျပန်ဆွေရကဒီဇင်ဘာလနှောင်းပိုင်းကကြေညာခဲ့ပါတယ်။2020ပြည်နှစ်နှစ်လယ်ပိုင်းမှာစတင်မဲ့ဒီစီမံကိန်းအရာပရဟိတအဖွဲ့အစည်းဖြစ်တဲ့ Nippon Foundation နဲ့အတူဂျပန်ဆွေရအနေနဲ့မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရသူ3000ကို American Dollar 5000ကုန်ကြခံပြီးကူညီမှာဖြစ်ပါတယ်။ဒီစီမံကိန်းအရအိမ်လုံးပေါင်း900နဲ့ရေအိမ်တွေအပြင်လက်သမားတွေငွေတိုးစီကိုဆက်ပြူးရေးတင်နန်းတွေလည်းတင်ကြားပေးသွားမှာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KIA အကြားတရားဝင်အပြုတ်ခတ်ရစစ်ထားခြင်းမရှိတာကြောင့်ဒီစီမံကိန်းရဲ့ကရေဦးလုပ်ငန်းတွေကိုတော့မြန်မာအစိုးရထိန်းချုပ်ထားတဲ့နေရာတွေမှာစတင်မှာဖြစ်ပါတယ်။ကချင်ပြည်နယ်အတွက်ချက်ပေါ်ခဲ့တဲ့ပြည်ပကဟာဆယ်စုနှစ်ချီပြီးကြာမြင့်နေကြတာပါ။ဒီစီမံကိန်းရဲ့နှိစ္စတူတူကတော့ဒင်းကျင်းဆွေးနွေးပွဲတွေမှာတိုးတက်မှုတွေရလာတာနဲ့အမျှဒီစီမံကိန်းကိုကချင်လူမျိုးရေးတပ်ဖွဲ့ထိန်းချုပ်ရာနေရာတွေပါမှာတိုးချဲ့လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံတုတ် Nikkei Asian Review သတင်းဌာနကပြောပါတယ်။ကချင်ပြည်နယ်ပြည်내ထွက်ကုန်တွေနဲ့တွင်းထွက်ပစ္စည်းတွေကိုဆက်စုနှစ်ချီပြီးတရုတ်နိုင်ငံကိုတင်ပို့နေတာကြောင့်စီးပွားရေးရတရုတ်နိုင်ငံပေါ်မိခိုအားထားနေရတဲ့ပြည်내တစ်ခုလည်းဖြစ်ပါတယ်။မြန်မာစစ်တပ်ကိုတိုက်ခိုက်နေတဲ့ KIA တပ်ဖွဲ့ကလည်းတရုတ်နိုင်ငံစီးပွားရေးလက်နက်တွေဝယ်ယူရရှိနေတယ်လို့လည်းဆိုပါတယ်။ကျောင်းနိုင်ငံဟာမြန်မာညီငယ်ရေးလုပ်ငန်းရှင်တွေမှာလည်းတရုတ်တက်မတော်အစိုးရနဲ့တိုင်းသားလူမျိုးစုတွေအကြားချောင်းဝင်ဆောင်ရွက်နေကြတာပါဒီအချက်တွေကြောင့်ကချင်ပြည်နယ်ပါဝင်မြန်မာနိုင်ငံမြောက်ပိုင်းဟာတရုတ်နိုင်ငံအခိုင်အမာအော်စာလွှမ်းမိုးနေတာဖြစ်ပါတယ်